သူတို့ခေါ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ပြည်မှာကမောင်းထုတ်နေတဲ့ကိစ္စရဆိုင်ရဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ကိုညှိစိတ်ခါစင်နာကတိုက်တွန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသူဒီဒေးလီစတာသတင်းစာမှာရေးသားထားပါတယ်။အာရှတိုက်တောင်ပိုင်းနဲ့အလယ်ပိုင်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံယာယီဝန်ကြီးအဲလစ်ဝဲလ်စ်နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်ဟာစင်နာအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒီဒုက္ခတွေအများအပြားကိုစာနာစည်းနဲ့ခုလုံမင်းပေးထားပြီးဒါဟာသူတို့နိုင်ငံအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းလဲသူ့ရဲ့ပြန်ကြားရေးအတွင်းဝန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မှနှစ်နိုင်ငံကြားနိုင်ငံရေးအညာချင်းဆိုင်ဆွေးနွေးမှုစီးပွားရေးအမေရိကန်ဘက်ကမင်းများတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ထမ်းတွေဟာမြန်မာအာဏာပိုင်နဲ့အဆက်အသွယ်ရှိကြောင်းဝန်ကြီးချုပ်ကဆိုပါတယ်။အမေရိကန်လက်ထက်ဝန်ကြီးကအကြမ်းဖက်မှုတိုက်ချဲ့ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆောင်ရွက်မှုတွေပေါ်လွန်စွာနှိမ့်ဆောင်အားရရှိပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစင်နာကလည်းသူတို့မျိုးပေါ်မှာအကြမ်းဖက်ဝါဒကိုလုံးဝလက်စင်မခံကြောင်းသူတို့မျိုးကိုအဆုံးချပြီးတခြားနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေကိုလည်းခွင့်ပြုလိမ့်မယ်မဟုတ်ကြောင်းပြောပြခဲ့တယ်လို့ဆိုပါတယ်